မေဂန်သမရဘရကိုဘားမားထံအခုသတင်းပတ်အတွင်းပေးပို့လိုက်တဲ့ဥပဒေမူကြမ်းထဲမှာဂျွန်နီကိုခိုင်းစီပြီးဖမ်းဆီးထားတဲ့အာရှတိုက်ကငါးတွေအမေရိကန်ပြည်ထောင်စုကိုမတင်သွေးရေးအပြင်အာဖရိကတိုက်အတွင်းကရွှေတင်းတွေမှာကလေးငယ်တွေကိုခိုင်းစီပြီးရရှိလာတဲ့ရွှေတွေဘင်္ဂလားဒေ့ရှ်နိုင်ငံမှာအမျိုးသမီးတွေကိုအာရမခိုင်းစီပြီးချုပ်ထားတဲ့အဝတ်အထည်တွေမတင်သွင်းရေးဆိုတဲ့တတ်မြစ်ထားတဲ့အချက်တွေပါဝင်ပါတယ်။သမရအဝါမဟာအဲ့ဒီဥပဒေမူကြမ်းကိုမကြခင်မှာလက်မှတ်ထိုးအတည်ပြုပေးမယ်လို့ဆိုပါတယ်။ဒီဥပဒေတည်းဟာ85နှစ်ကြာလာပြီဖြစ်တဲ့အခွန်ကောက်ခံမှုဥပဒေတွေကရုပ်ပေါက်အဖြစ်တည်ရှိနေတဲ့အမေရိကန်ပြည်ထောင်စုပြင်ပမှာကလေးငယ်တွေနဲ့အာရမခိုင်းစေမှုတွေကိုအသုံးပြုထုတ်လုပ်တဲ့ကုန်ပစ္စည်းတွေတင်သွင်းလာမှုကိုဟန်တားပေးမဲ့ဥပဒေလည်းဖြစ်ပါတယ်။ AP သတင်းဌာနကမနစ်ကပြုလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုအရအင်ဒိုနီးရှားနိုင်ငံကကျွန်းစုတွေပေါ်မှာမြန်မာရေလုတ်သားတွေအပါအဝင်အင်းနီးချင်းနိုင်ငံကရွှေပြောင်းအလုပ်သမားတွေဟာကျွန်းနေလိုဖမ်းဆီးချုပ်နှောင်ပြီးအတင်းအာရမခိုင်းစေခံရတဲ့အကိုတွေ့ရတယ်လို့ဆိုပါတယ်။အဲ့ဒီထက်မှာမြန်မာရေလုတ်သား800နီးပါးလောက်ဟာကျွန်းဘွားကနေလွတ်မြောက်ပြီးမြန်မာပြည်ကိုပြန်ရောက်သွားကြပြီဖြစ်ပါတယ်။အလားတူပဲထိုင်းကုမ္ပဏီတွေဟာအလုပ်သမားတွေကိုကာလရှည်ကြာစွာဖမ်းဆီးထားပြီးကျွန်းအဖြစ်ခိုင်းစေပြီးတဲ့နောက်ဖမ်းဆီးရမိတဲ့ပင်လယ်ဇာတွေအမေရိကန်ပြည်ထောင်စုကိုတင်သွင်းနေတယ်ဆိုတာကိုလည်း AP သတင်းဌာနကစုံစမ်းဖော်ထုတ်နိုင်ခဲ့ပါတယ်။အဲ့လိုဖော်ထုတ်မှုနောက်ပိုင်းရေလုတ်သား2000ကျော်ဟာကျွန်းအဖြစ်ဖမ်းဆီးခိုင်းစေခံနေရကနေပြန်လည်လွတ်မြောက်ခဲ့ပြီးဒါဇင်နဲ့ချီတဲ့လူမောင်ခုကုသူတွေကိုဖမ်းဆီးမိခဲ့တယ်လို့ဒေါ်လာတန်ပေါင်းများစွာတန်ဖိုးရှိတဲ့ငါးဖမ်းတင်မော်တွေနဲ့ပင်လယ်ဇာတွေကိုတိမ့်ဆဲရမိခဲ့ပါတယ်။အဲ့ဒီဥပဒေကြောင့်သမရဩဘားမားကလက်မှတ်ထိုးအတည်ပြုပြီးရင်တော့အသက်မပြည့်သေးတဲ့ကလေးငယ်တွေနဲ့အာရမခိုင်းစေမှုတွေကတစ်ဆင့်ထုတ်လုပ်တင်သွင်းလာတဲ့ကုန်ပစ္စည်းအမျိုးပေါင်း350ကျော်ကိုအမေရိကန်ပြည်ထောင်စုအလုပ်သမားဌာနကစစ်ဆေးပြီးဥပဒေနဲ့ကန့်ညီခြင်းမရှိတဲ့ကွန်ပစ္စည်းတွေတင်သွင်းခွင့်ပိတ်ပင်နိုင်မှာဖြစ်ပါတယ်။အမေရိကန်သမ္မတဩဘားမားကအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံ10နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးကယ်လီဖိုးနီးယားပြည်နယ် Rancho Mirage မှာရှိတဲ့ Sunny Lands မှာဖေဖော်ဝါရီ15ရက်ကနေ16ရက်နေ့အထိနေ့ရက်ကြာထိပ်သီးညီလာခံကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာပဲအာရှတိုက်အတွင်းကျွန်းနေဖန်စီမိတဲ့ပင်လယ်ဇာတွေတင်သွင်းမှုပေါ်တားမြစ်ကန့်တတ်တဲ့ဥပဒေမူကြမ်းကိုသမ္မတဩဘားမားကလက်မှတ်ထိုးမဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်။